ဒီကြညာချက်မှာချက်6ချက်ကိုဖော်ပြထားတယ်ဖော်ပြထားပြီးတော့သူကပြည်သူတွေကိုအတန်ဒိတ်ဆန္ဒပြပွဲကြီးနိုင်ငံရဲ့အဟွန်းပေါ်ဆောင်မှုဆိုပြီးတော့လည်းတိုက်တွန်းထားတယ်ပေါ့လေဆိုတော့အတန်ဒိတ်ဆန္ဒပြပွဲဆိုတာနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပါအောင်ခင်ဗျာဘယ်လိုပုံစံမျိုးလဲခင်ဗျာ
ဟောအတန်ဒိတ်ဆန္ဒပြပွဲကြီးဆိုတာဒီနာဂရရဲ့ဖွဲ့စည်းပုံအခြေခံဥပဒေရောနန်အဖဆစ်အစိုးရရောပါကန့်ဝင်မဲ့ပေးခြင်းကဒါတစ်ခုစလုံးကိုဆန့်ကျင်ကန့်ဝတ်တဲ့အနေအထားဖြစ်သွားတယ်ပေါ့နော်ဒါကြောင့်မို့တော့ကျွန်တော်ကအတန်ဒိတ်ဆန္ဒပြပွဲကြီးဆိုတော့ခိုင်းနိုင်လိုက်တာပါ
ဟုတ်ကဲ့ပြည်သူတွေနဲ့အနေနဲ့ကြတော့တကယ်တမ်းကြတော့အခုချိန်မှာပြည်တွင်းမှာရှိတဲ့မီဒီယာတွေရောဟောပေါ့ပြည်သူတွေအနေနဲ့ရောပေါ့လေဆိုတော့တကယ်တမ်းကြတော့အတန်တိတ်နေတယ်ပေါ့လေအတန်တိတ်အောင်လည်းပဲလုပ်တာခံထားရတယ်ပေါ့လေဆိုတော့ဒီလိုအနေအထားမျိုးမှာအပြည်သူတွေအနေနဲ့ပေါ့လေဒီကဲပို့ပြီးအတန်တိတ်ရလို့ရှိရင်ပေါ့လေပြည်သူအတန်ဆိုတာလုံးဝပျောက်မသွားဘူးလားခင်ဗျ
ဆန့်ကျင်ကံကုန်မယ်ပထမဆင့်နဲ့ဆန့်ကျင်ကံကုန်မယ်ပေးရပေါ့ဒါကအတန်လေးဆန္ဒပြပွဲတစ်ခုဒီအောင်မနားဖဆစ်အစိုးရကနေပြီးတော့အတင်းအရမအတီးပြုမယ်ဆိုရင်ကျမတို့အနေနဲ့ဟိုလှုပ်ရှားမှုတွေကအဲအကျမ်းမဖက်တဲ့လှုပ်ရှားမှုတွေကတော့ဆက်ပြီးတော့အရှိန်မြင့်သွားမှာပ
ါဆိုတော့အခုအကျမ်းမဖက်တဲ့လှုပ်ရှားမှုဆိုတာနဲ့ပတ်သက်ပြီးတော့ဒီအကုန်လုံးကဒီဒေါ်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့အကျမ်းမဖက်တဲ့လှုပ်ရှားမှုတွေပေါ်ဆောင်ခဲ့တာပဲလीပေါ်ဆောင်ခဲ့တဲ့လူအကုန်လုံးကလည်းပဲပေါ်ဖန်းစည်းခြင်းပေါ်လေချုံတောင်ချင်းခံနေရတဲ့အနေအထားမျိုးတွေရောက်သွားတယ်ပေါ့လေဒီပြည်နီလန်းတွေရောရှိသေးလားဘယ်လိုများစဉ်းစားမိလဲခင်ဗ
ျနီလန်းတွေကကျမတို့မှာအများကြီးပေါ့နော်အဲဒီအတန်းမဖက်တဲ့လှုပ်ရှားမှုတွေလည်းဆက်ပြီးတော့ပေါ်ဆောင်သွားမယ်နောက်တော့ဒီကလိန်ကျမှုတွေကိုလည်းကဘာတိအောင်ဖွင့်ချမယ်ဒါမျိုးတွေလည်းကျမတို့မှာအများကြီးရှိပါရဲ့ချက်
ဆိုတော့အဲ့မှာကလိန်ကျမှုဖွင့်ချမယ်ဆိုတဲ့အပိုင်းမှာမြန်မာပြည်တွင်းမှာအခုရှိတဲ့အတိုင်းပဲပြည်တွင်းစာရင်စင်းလွတ်လပ်မှုကလည်းမရှိဖြစ်နေတယ်။နိုင်ငံတကာကတော့စောင့်ကြည့်နေကြတော့ဟုတ်တယ်။ဒါပေမဲ့ပြည်တွင်းထဲကနေပြီးတော့ဒီအဖြစ်အပျက်အမှန်တွေကထွက်ပေါ်လာအောင်လို့ဘယ်လိုများဆောင်ရွက်နိုင်လဲခင်ဗျ။ကျွန
်တော်ဒီမှာအခုဆိုလို့ရှိရင်ဒီကျွန်တော်ရဲ့ဒီပညာချက်မှာပေါ့နော်။ဒီတာအဖြစ်ဒီကျောင်းသားညီကိုမောင်နှမတွေကိုကျွန်တော်ကတိုက်တွန်းထားတာပေါ့နော်။တိုက်တွန်းထားတာကဒီကလိန်ကျမဲလိမ့်လည်မှုတွေကိုဒီချင်းချောက်အနိုင်ကျင့်မှုတွေကိုအထောက်ထားတွေမှတ်တမ်းမှတ်ရရင်လည်းတိုင်းပြည်ဒီကဘာဒီဖွင့်ချဖို့ပေါ့နော်အဲ့တော့ကျမတို့အနေနဲ့ကအဲ့ဒီဟာတွေကိုကျမတို့စနစ်တကျရယူဖို့ပေါ့အဲ့ဒါကြီးစီစဉ်ထားပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျဒါကတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းခဲ့တာပါခင်ဗျ